ကုလသမဂ္ဂကျွန်တော်နောက်ခံပေးထားတဲ့လေပြားဆွေရကလေပြားနိုင်ငံရဲ့မြို့တော်နဲ့ပတ်ဝန်းကျင်ဒေသတွေမှာရေးပေါ်အခြေအနေကြေညာလိုက်ပါတယ်။အဲဒီနေရာတွေမှာတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့ရက်တွေအတွင်းရဲသားတွေအပါအဝင်လူပေါင်း39ယောက်သေဆုံးထားပါတယ်။ထရီပိုလီမြို့တော်ကလက်နက်ကန်အုပ်စုတွေနဲ့တောင်ပယ်ချမ်းမြို့မျိုးကအုပ်စုတွေကြားထရီပိုလီမြို့တော်ကိုထိန်းချုပ်ဖို့အပြိုင်လှုံ့ဆော်ကြရင်တိုက်ပွဲတွေဖြစ်တာပါ။တိုက်ပွဲတွေကြောင့်တခြားလူ96ယောက်လည်းဒဏ်ရာရတယ်လို့ဂျမိုင်းဌာနကပြောပါတယ်။ပြိုင်ဘက်လက်နက်ကန်အုပ်စုတွေအနေနဲ့တိုက်ခိုက်နေတာတွေကိုရပ်ဆိုင်းဖို့နဲ့ကုလသမဂ္ဂဆစ်ဆက်ပေးထားတဲ့အပြည့်အဝသဘောတူညီချက်တိုင်းလိုက်နာကြဖို့အစိုးရရဲ့တနင်္ဂနွေထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။2021ခုနှစ်အုံချောင်းဘူးကနေလီဗျားအနာရှင်မိုမိုဂရာဖီကိုဖျောက်ချအသက်ပြစ်လိုက်ပြီးတဲ့နောက်လီဗျားနိုင်ငံဟာရုံးရင်းစံကတ်မတိမငြိမ်အခြေအနေတွေရောက်သွားပါတယ်။လက်ရှိမှာထရီပိုလီမြို့တော်နဲ့အရှေ့ဘက်ခြမ်းကိုပြိုင်ဘက်အာဏာပိုင်တွေကအုပ်ချုပ်နေကြပြီးသူတို့ကိုကျောတော်နောက်ခံပေးနေတာကတော့အာဏာကိုလက်တွေ့ကင်ဆွဲထားတဲ့တနက်ကန်အုပ်စုတွေပဲဖြစ်ပါတယ်ခင်ဗျာ။